တော်ရရှိမြတ်မြတ်တိုင်းနိုင်ငံဘက်ကောင်ပြုကနိုင်ငံသားတင်းအောင်များကလပ်မှဒီကနေ့မနေ့ပိုင်းကပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလက်အောက်ခံကမ္ဘာစံတမ်းရေးခါအစီအစဉ်အကြီးအကဲမစ္စတာဂျိမ်းစ်မော်ရစ်ဟာမြန်မာနိုင်ငံတွင်းမှာငန်းမှုခံပါမှုတွေနဲ့ဆင်းရဲမှုတွေပုံမှုများပြားလာတဲ့အတွက်စုရင်ပြည့်တဲ့အကြောင်းသတင်းတော့တွေကိုပြောပြသွားခဲ့ပါတယ်။မြန်မာလက်ခံလှုပ်ရှားသူတွေကတော့ဒါဟာမြန်မာစစ်အစိုးရရဲ့စီမံအုပ်ချုပ်မှုရန်ဖြင်းပြီးတရားမဲ့ဥပဒေတွေထုတ်ပြန်လာတွေကြောင့်လို့ဆိုကြပါတယ်။ဒီအကြောင်း VOA အမေရိကန်တပ်မြန်မာဘာသာအစီအစဉ်ရဲ့ထိုင်းချီစိတ်သတင်းနောက်ဦးသားညူဦးက VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်။နားဆင်ကြပါခင်ဗျာ
။တော်ရရှင်များခင်ဗျာ။မြန်မာနိုင်ငံအတွင်းငမ်းမမှုတွေကလေးအာဟာရချို့တဲ့မှုတွေနဲ့ကလေးချောင်းထွက်နှုံးတွေမြင့်မားလာနေတယ်လို့ကမ္ဘာစံနယ်ဧကအစီအစဉ်ကြီးကဲမစ္စတာဂျင်းမော်ရစ်ကဒီနေ့ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံခြားသတင်းတောက်များကလပ်မှာပြောဆိုသွားပါတယ်။မြန်မာထက်ကန်လှုပ်ရှားသူတွေကတော့ဒါဟာမြန်မာစစ်အစိုးရရဲ့စီမံမှုညံဖျင်းတာတရားမဲ့ဥပဒေတွေထုတ်ပြန်တာကြောင့်ဖြစ်တယ်လို့ယူဆကြပါတယ်။အဝေးရောက်ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဝန်ကြီးဒေါက်တာဆန်းအောင်ကသူ့ရဲ့အမြင်အခုလိုမှတ်ချက်ပေးပြောဆိုပါတယ်။
အဲ့လွတ်လပ်ရေးအရောင်းအောင်ဆိုလို့ရှိရင်တစ်နှစ်ကိုတန်းရင်3တန်းလောက်ဒီစတင်ပို့နေတဲ့အခြေအနေမျိုး။တော့အားလုံးကကျွန်တော်တို့စာဝင်နေရေးပြည့်စုံတယ်။နောက်62ခုနှစ်မှာလည်းဒီစတင်ရင်တန်းလောက်ကျွန်တော်တို့ပို့နိုင်တယ်။အဲ့ဒါကစစ်လက်ကအာဏာသိမ်းတဲ့နှစ်ပေါ့နော်။ဒါအဲ့ကစပြီးတော့တော့ကျွန်တော်တို့စစ်လက်ကနေပြီးတော့ကျေးဇူးပြည်ဟိုတောင်းမခံမင်းနဲ့အုပ်ချုပ်လိုက်တာ1969ခုနှစ်မှာကျွန်တော်တို့လောက်စံပြဿနာဖြစ်လာတယ်။တော့ကျွန်တော်တို့ဒီစစ်တွေဘက်မှာဟာလာစံကြောင်းမွဲဖြစ်တဲ့ခါကျတော့ပြစ်တယ်။စလူတရားကျော်တွေတဲ့အထိဖြစ်လာ။နိုင်ငံခြားကနေပြီးတော့ UN ကနေပြီးကုလသမဂ္ဂဘလောက်ပဲပူပူဒါကြီးလိုပူလာလို့ဖြစ်မှာပဲရေရှည်နေနဲ့ကတော့ဒီအကြောင်းရင်းကံပြဿနာတွေကိုဖြေရှင်းဖို့လိုတယ်အဲ့ဒါအဓိကကတော့တရားဥပဒေနဲ့ကျွန်တော်တို့မအုပ်ချုပ်ပဲနဲ့တရားမဲ့ပေါ့နော်အမိန့်နေနဲ့အုပ်ချုပ်နေသူကလပ်ပတ်တော့ဟာဒီလိုကျွန်တော်တို့ပြဿနာတွေဖြစ်နေမှာပဲဒီလိုပြည်သူကတော့ဒီငတ်ပြီးနဲ့ကျွန်တော်ရင်ဆိုင်နေရမှာပဲလို့ကျွန်တော်မြင်တယ်
မြန်မာနိုင်ငံမှာကလေး၃ဦးကြာရင်တဦးနှုံးဟာအာဟာရချို့တဲ့တဲ့ဝေဒနာကိုခံစားနေရတယ်လို့မစ္စတာမော်ရစ်ကပြောဆိုခဲ့ပါတယ်ဒါပြင်ကလေးတငယ်ကျောင်းထွက်နှုံးနေမြန်မာနေပြီးသူတို့ရဲ့တွေ့ရှိချက်အရဆိုရင်ကလေးတရာမှာ20လောက်ဟာကျောင်းမပြီးပဲကျောင်းထွက်ကြရတယ်လို့လည်းမစ္စတာမော်ရစ်ကပြောဆိုသွားပါတယ်။အခုလိုမျိုးမြန်မာပြည်မှာကလေးကျောင်းထွက်နှုံးမြန်မာနေတဲ့ကိစ္စနဲ့ပတ်သက်လို့ဈေးမဲ့ခြေဆိုင်မြန်မာနိုင်ငံသားများဆရာအတတ်ပညာတင်နန်းတာဝန်ခံဒေါက်တာသိန်းလွင်က VOE ကိုအခုလိုမှတ်ချက်ပေးပြောဆိုပါတယ
်။ဟုတ်ကဲ့တော့အများကြီးကကျွန်တော်တို့လည်းကြားနေရတယ်။ကျောင်းသားတွေကနှစ်စဉ်ကျောင်းအပ်တဲ့ခါကျရင်မိဘတွေကကျောင်းမှာအလူငွေတို့ရမုံငွေတို့ခက်ရတယ်။မိဘတွေကမပေးနိုင်တဲ့ခါကျတော့ကလေးကိုကြောင်းမလွတ်နိုင်ဘူး။ဒါကြောင့်ကလေးတွေကြောင်းထွက်ရတယ်။နောက်မိဘတွေကဆင်းရဲတဲ့ခါကျတော့သူတို့ထွက်လို့တဲ့ခါကျတော့အိမ်ကကလေးငယ်တွေချီဖို့သူတို့ကြောင်းကလေးတွေကိုကြောင်းထုတ်ပြီးတော့ထိန်းခိုင်းတယ်။နောက်တချို့ကလေးတွေလည်းနည်းလေးအရွယ်ရောက်တာနဲ့နည်းနည်းလေး10နှစ်12ပြင်ရောက်တာနဲ့အပြင်ထွက်ပြီးတော့အလုပ်လုပ်ခိုင်းတယ်၊ဈေးရောက်ခိုင်းတယ်။ဒါကြောင့်ကလေးတွေကြောင်းထွက်ရတယ်။ကလေးတွေကကြောင်းထွက်နေမှဒါကြောင့်အရန်မြင့်လာ
။ဟုတ်ကဲ့ဆရာအခုလိုဒီကြောင်းထွက်နှုံးတွေတအားမြင့်သွားတဲ့ကိစ္စနောက်ကြောင်းပြီးတာလည်းအခုကလေးတွေနည်းသွားတဲ့ကိစ္စပမာပြည်ရဲ့အနာဂတ်မှာဒါရိုင်းနဲ့ပတ်သက်လို့ဆရာအနေနဲ့ဘယ်လိုယူဆပါလဲ
။ကလေးတွေပညာမသင်နိုင်တာတော့ပမာပြည်အနာဂတ်အတွက်ရှင်လေးကြက်ကောင်းတယ်။ဒီကလေးတွေပညာမသင်နိုင်တော့ဆိုရင်တို့အသက်မွေးညောင်းဆိုင်ရာကိစ္စတွေမှာမြင့်လာဖို့နောက်ကျန်းမာရေးအတိတခြားအသက်မှာမြင့်လာဖို့မှာခက်တယ်လေ။နိုင်ငံသမျိုးတိုးတက်မှုမှာဒီပညာရေးနှိမ်သွားရင်ဆိုပြင်ရတယ
်ဟုတ်ကဲ့ဆရာနောက်တစ်ချက်ကတော့ဒီ WFP အပါအဝင်ကုလသမဂ္ဂအေဂျင်စီတော်များများလည်းမူလနဲ့ပညာရေးမှာသူတို့ကူညီနေတာရှိတယ်လို့ပြောပါတယ်အခု WFP ကဆိုသူတို့ပြောတာဗမာပြည်မှာရှိတဲ့မူလနဲ့ပညာကလေးပေါင်း2,200ကျော်ကိုသူတို့အနေနဲ့ဒီကြောင်းတက်နိုင်ဖို့ကူညီထောက်ပံ့နေတာရှိပါတယ်ပြောတယ်အဲ့တော့ဆရာအနေနဲ့ဒီ UN agency တွေနောက်တခြားဒီနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဒီမူလနဲ့ပညာရေးနဲ့ပတ်သက်တဲ့ထောက်ပံ့အကူအညီနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒီအကူအညီပေးနေတာအများကြီးဝန်တာချက်ကောင်းတယ်အားရချက်ကောင်းတယ်ဒါဒီအကူအညီတွေကကျွန်တော်ကြားသလောက်တော့သူကခွင့်ပြုတဲ့ဒေတာပဲသွားလို့ရတယ်ခွင့်မပြုတဲ့နေရာသွားလို့မရဘူးကျွန်တော်တို့ဒီဘက်ကဒီနေဆက်တကြောမှာကြည့်ရတော့ကနေဆက်ဒေတာတွေမှာလေတောင်တန်းဒေတာတွေမှာကလေးတွေကပြည်ရင်းကူညီလည်းမရဘူးပြည်ပကူညီလည်းမရတော့ဒီထိုင်ကြားရေးမှာတော်တော်လေးခက်ခဲတွေ့ရတယ်ဒါကြောင့်ဒီကူညီတဲ့ဖွဲ့စည်းတွေကဒီနေရာဒေတာများများကိုသွားပြီးတော့ကူညီနိုင်ရင်ကောင်းမယ
်တော်ရရှင်များခင်ဗျာမြန်မာနိုင်ငံအတွင်းလူမှုရေးပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာဆုပ်ယုပ်ပျက်စီးမှုတွေရှိနေတဲ့အပေါ်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီတွေအစိုးရအဖွဲ့တွေနဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေကမကြာခဏဆိုသလိုပဲအစီအခံစာထုတ်ပြန်တာထုတ်ပြန်ကြေညာတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်အစိုးရမီဒီယာတွေမှာတော့အစိုးရအနေနဲ့လူမှုရေးပညာရေးကျန်းမာရေးဆောင်ရွက်ချက်တွေဘယ်လိုဆောင်ရွက်နေရလဲဆိုတာကိုပဲဖော်ပြလျက်ရှိကြောင်းပါ